ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအတင်အကျန်ထိပ်သီးတွေရဲ့ဆွေးနွေးပွဲအတွင်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေထပ်နေပြန်ပြီးအငင်းပွားပွဲအစည်းအဝေးနောက်တောင်ပြုတ်ပင်လေပြင်အတွင်းအငင်းပွားမှုတွေကိုဆွေးနွေးခဲ့ကြပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်ရဲ့ချမ်းသာမှုတွေကြောင့်ထွက်ပြေးကြတဲ့တိုင်းငံ့ချစ်တဲ့ရိုဟင်ဂျာတွေနှစ်နှစ်အတွင်းထပ်နေပြ ထိမြန်မာဘက်ကိုဆန္ဒအလျောက်ပြန်လာတဲ့ဒုက္ခတွေမရှိသေးပါဘူး။စနေနေ့တနင်္ဂနွေနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံကောင်ဆောင်ရဲ့ကြီးညာချက်မှာတော့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနေပြန်လာရေးကိုလက်ခံဖို့မြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံကြောင်းဖော်ပြထားပါသည်။ဒါပေမဲ့မြန်မာဘက်ကအတိအမှန်မပြုတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အာဆီယံရဲ့ကြီးညာချက်မှာထည့်သွင်းအတုံးမပြုထားပါဘူး။ရွှေကြအရင်နဲ့ပတ်သက်ပြီးအာဆီယံဖွဲ့တွင်းအဝေးပန်းဆုံးဖြစ်တဲ့မလေးရှားဘက်ကတော့ထိုင်းပြည်ရင်းဆောင်နှန်းစင်မှာနိုင်ငံသားဖြစ်ခွင့်ကိုအခြေခံဖို့တောင်းဆိုနေတာပါ။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတောင်ပြုပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုအရေးလဲပါဝင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်ကြားနှစ်ဖက်နိုင်ငံရမယ့်စီးနင်းစည်းကမ်းတွေချမှတ်ရေးတက်ကြနေတဲ့အပေါ်စိတ်ကြရတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်။သမုဒ္ဒရာတွင်ဆင့်ပြပစ္စည်းတွေရှင်းလင်းရေးအတွက်တော့အာဆီယံထိပ်သီးတွေသဘောတူပြီးဘန်ကောက်ကြီးညာချက်ထွက်လာပါတယ်ရှင်။